တော်ရရှိမြတ်ခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်တဲ့သူတွေဖြစ်ကြတဲ့ခရိယန်တွေရဲ့တမန်ကျမ်းဟာဖခင်ရှင်ရဲ့နှုတ်ကပတ်စကားတော်မြတ်ဖြစ်တော်မူတဲ့အတိုင်းအဟုတ်ကိုအဟုတ်ဖြစ်တာကိုအဖြစ်အတိုင်းအရှိကိုအရှိအတိုင်းနဝင်ချိုစရာမကောင်းပေမဲ့လို့လည်းလောကီလူသားတွေကိုပြက်ပြက်သားသားထင်ထင်ရှားရှားဖော်ပြထားတော်မူပါတယ်သူတစ်ပါးရဲ့အရေးကုန်ကိုဆုတ်အရေးကုန်ကိုခွာအယိုးမှကတ်နေတဲ့အသားကိုဆွဲအယိုးကိုချိုးစင့်ကော့ပြီးတော့ဟင်းဦးထဲမှာထည့်ပြီးချက်စားတဲ့အထိဒူးစရိုက်ကိုနှစ်သက်ကြတဲ့လူတွေအကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာအနာဂတ်တီကျမ်းအခန်းကြီး3အခန်းငယ်1ကနေအခန်းငယ်4အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်အဲ့ဒီလိုလူတွေအပေါ်ဖျားရှင်ဘယ်လိုများသဘောထားတော်မူပါသလဲမိခာအနာဂတ်တီကျမ်းအခန်းကြီး3အခန်းငယ်1ကနေအခန်းငယ်4အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုရှင်းလင်းတင်ပြထားပါတယ
်သောတာရှင်မိတ်ဆွေအပေါင်းတို့ခမညာမိခာအနာဂတ်တိကျမ်းအခန်းကြီး2ကတော့ခန်းစားချက်များမတူညီဆိုတဲ့အခန်းတစ်ခုအဖြစ်ပြီးဆုံးသွားခဲ့ပါပြီဟုတ်ပါတယ်ပြီးခဲ့တဲ့သင်ခန်းစာတွေမှာပြန်ပြီးတော့လေ့လာကြည့်မယ်ဆိုရင်ဒေါသရသများနဲ့လူမျိုးတော်အတွက်ပြစ်တင်ကြိမ်ပေါင်းခြင်းတွေကိုစတင်ကြားနာကြရတယ်လူမျိုးတော်ရဲ့ရှက်ကြောက်ဖွယ်လူမှုရေးအပြစ်တွေဆိုတာများဟာလေနားမဆန့်နှိုင်လောက်အောင်ပဲဆိုတာကိုကျွန်တော်တို့ကြုံခဲ့ကြပါတယ်သမိုင်းကွင်းဆက်တွေနဲ့ချိတ်လိုက်ရင်လေကွက်တီပဲဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်ဒီအပြစ်တွေဟာမလွဲမသွေစီရင်ချင်းခံရမယ့်အပြစ်တွေဖြစ်တယ်ဆိုတာကိုပြီးခဲ့တဲ့အခန်းကြီး2ရဲ့အစပိုင်းတွေဟာဖော်ပြသွားခဲ့ပါတယ်ဒါမဲ့ဏိဂုံးပိုင်းကိုလည်းရောက်လာရောနှုတ်ကပတ်တော်ဤအနာဂတ်ကျမ်းတိုင်းမှာလို့လို့တွေ့မြင်ရတဲ့နှစ်သိမ့်စီခြင်းဆိုတဲ့ရသတွေနဲ့မိခာအနာဂတ်များဟာကျွန်တော်တို့အတွေ့ဏိဂုံးချုပ်ပြီးခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်အိုးရာကုန်ငါသည်သင်၏အမျိုးသားအပေါင်းတို့ကို၎င်းကြံကျွင်းသောဣတရီလအမျိုးသားအပေါင်းတို့ကို၎င်းဆက်ဆက်စုဝေးစေမည်။သိုးကြံ၌သိုးများကဲ့သို့၎င်း၊ကျက်စားရအရက်ထဲမှသိုးစုကဲ့သို့၎င်း၊သူတို့ကိုငါစု၍ထားမည်။လူများသောကြောင့်အဖန်ကြီးလိမ့်မည်။အနိုင်အထက်ဖွင့်သောသူသည်သူတို့ရှေ့မှသွား၏။သူတို့သည်လည်းအနိုင်အထက်ဖွင့်၍တကဝဖြင့်လျှောက်သွားကြ၏။သူတို့ရှင်ဘရင်သည်သူတို့ရှေ့မှသွား၍ထာဝရဘုရားသည်လမ်းပြတော်မူ၏တဲ့အဲ့ဒီလိုကျွန်တော်တို့တွေ့မြင်ခံစားခဲ့ရပါတယ်အဲ့ဒီဏိဂုံးပိုင်းကအသံကလေးဟာအခုအထိကျွန်တော်တို့ရဲ့နားထဲမှာပဲ့တင်ဆွဲပြီးတော့ကြံရစ်ခဲ့စီပြီလို့လည်းကျွန်တော်ဆိုချင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါအဖဖခင်သခင်ဤနေရဲ့ဆိုတဲ့အနာဂတ်ကာလအသင်းတော်တို့ကိုသိမ်းဆည်းခြင်းမှစပြီးတော့ကတ်ကာလဒုက္ခဆင်းရဲခြင်းနိုင်ငံတော်တည်ထောင်ခြင်းစသည်စသဖြင့်အဖဖခင်သခင်ပြင်ဆင်ပေးထားတဲ့အနာဂတ်အရာတွေကိုကျွန်တော်တို့အသေးစိတ်နားလည်နိုင်ပါသလားယတိပြတ်ကြီးကျွန်တော်တို့နားလည်ပြီးတော့ပြက်ပြက်သားသားအဲ့ဒီလိုကြီးပဲဖြစ်ရမယ်ဆိုတာမျိုးကိုပြောနိုင်ပါသလားလို့မေးမယ်ဆိုရင်တော့မဖော်ပြနိုင်ခဲ့ပါဘူးဆိုတာကိုပဲအဖြေပြုရမှာပါဟုတ်ပါတယ်ထိုနေ့ရက်တုကိုကျွန်တော်တို့ကအဖဖခင်သခင်နေ့ရက်များလို့သာဆိုထားခဲ့ရပြီဆိုကြတဲ့ကအလိုတော်နှင့်သာဝန်ခံရမယ့်အချိန်ကာလတွေအဖြစ်ပဲကျွန်တော်တို့သုံးသပ်ကြရလိမ့်မယ်။ဆုတောင်းလျက်စောင့်ကြရမယ့်အချိန်ကာလအကြောင်းကိုဆုတောင်းလျက်သာစဉ်းစားတွေးတောအဖြေရှာသွားကြရလိမ့်မယ်လို့ကျွန်တော်အနေနဲ့တင်ပြခြင်းပါ रे ။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဒီကနေ့ဒီအချိန်မှာတော့ပရောဖက်ကြီးမိခါဟာမြောက်ဖက်ဣသရီလအဓိကတောင်ဘက်ယူရဒုတိယနဲ့ဩကာသလောကနားဆင်ကြဆိုတဲ့သူ့ရဲ့အနာဂတ်များတဲ့မှာတတိယမြောက်အပြစ်တင်ရှုံချခြင်းအသံများနဲ့အတူသူ့ရဲ့အခန်းကြီး3ကိုဆက်လက်ရောက်ရှိလာစေပါပြီဒီကနေ့သင်ခန်းစာအရာပေးသင့်တဲ့ခေါင်းစဉ်ကတော့ဣသရီလခေါင်းဆောင်တို့နားဆင်ကြဖို့ဒါမှမဟုတ်ရင်လည်းဣသရီလခေါင်းဆောင်များသတိထားဆိုတဲ့သင်ခန်းစာကိုခေါင်းစဉ်ပေးရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ပါတယ်နားဆင်ကြဖို့ဆိုတော့လေအမှတ်တမဲ့ဆိုရင်သချင်းကန္တလူလူဟရိယရွှင်စည်းလူလူဖြစ်သွားမှာကိုကျွန်တော်တော့ပြီးစိုးရိမ်မိပါတယ်ဒါကြောင့်မို့လို့လေဣသရီလကောင်းဆောင်များသတိထားလို့ဆိုမှသာလျှင်ဒီကျမ်းရဲ့ပြင်းထန်အေးဆက်သောဖော်ပြချက်တွေနဲ့ခေါင်းစဉ်ဟာပို့ပြီးတော့ကြိုက်ညီလိမ့်မယ်လို့ထပ်မံဖြည့်ဆွဲရခြင်းပါ။ကောင်းပါပြီ။ဣသရီလကောင်းဆောင်များသတိထားဆိုပြီးတော့မိခာအနာဂတ်ကျမ်းအခန်းကြီး3ဟာဘယ်လိုစလိုက်တယ်ဆိုတာကိုအငယ်1အဖြစ်နားဆင်ကြည့်ကြပါစို့။ငါဆိုသည်ကအိုးယာကုပ်အမျိုးမင်းဣသရီလအမျိုးတကြီးတို့နားထောင်ကြပါလော့။သင်တို့သည်တရားသဖြင့်စီရင်ခြင်းအမှုကိုနားလေအပ်သည်မဟုတ်လောတဲ့။ Oh heads of Jacob တဲ့။စလိုက်ပုံကလေးဟာအတော်ကလေးကိုယဉ်ပါလေ။အခုခေတ်မှာ heads of states တိုင်းပြည်ခေါင်းဆောင်ကြီးများဆိုတဲ့ဝေါ်ဟာရစာနယ်ဇင်းတွေတယ်လီဗေးရှင်းတွေဟာအတော်ကြီးကိုတွင်တွင်ကျကျအသုံးပြုလို့ရှိပါတယ်။မင်းတို့ဟာ တရားသဖြင့်စီရင်ခြင်းအမှုကိုနားလေအပ်သည်မဟုတ်လောတဲ့ဘာကုဆိုလိုပါတလေအာနာရှိတယ်လုတ်ပိုင်ခွင့်ရှိတယ်စီရင်ပိုင်သခြင်းတကူရှိတယ်အုတ်ချုပ်ခွင့်အာနာကိုအနှင်ထားတယ်တရားစီရင်ခြင်းဆိုတာကြတော့မင်းတို့နားမလဲကြဘူးတဲ့ကောင်းရောမဆိုနိုင်ဘူးလားမိษွေတော်တတ်ရှင်အပေါင်းတို့တရားစီရင်ခြင်းကိုနားလေအပ်တယ်နားမလည်ဘူးဆရာဟာအတိတ်ပဲတွေ့အမျိုးမျိုးထုတ်ယူလို့ရတယ်လို့ကျွန်တော်ဆိုချင်ပါ रे နားလည်အပ်တဲ့တရားစီရင်ခြင်းကိုနားမလည်ဘူးဆရာဟာအတိတ်ပဲအမျိုးမျိုးရှိနေတယ်လို့ကျွန်တော်ဆိုချင်ပါ रे ကြိနားမလည်ပါမလည်နဲ့ရှောက်ပြီးတော့စီရင်တော့လူအဖွဲ့အစည်းအတွင်းမှာအကုန်ကမောက်ကမဖြစ်တယ်နှိငါပြောတဲ့အတိုင်းလုပ်ငါလုပ်တဲ့အတိုင်းမလုပ်နဲ့ဆိုတာမျိုးကိုတိုင်းကမဟုတ်တာတွေလုပ်ပြီးတော့သူများကိုကျတော့သွားပြီးတော့အပြစ်စီရင်တယ်ကိုမျက်ချီကိုမမြင်ဆိုတဲ့သဘောမျိုးသုံးငွေများတော့တရားနိုင်တယ်ဆိုတာမျိုးလုပ်တယ်လက်စားတဲ့တရားသူကြီးလို့လုပ်တယ်ဆိုတာမျိုးအဲ့ဒီလိုအမျိုးမျိုးခွဲခြမ်းစိတ်ဖြာနိုင်တယ်လို့ကျွန်တော်ဆိုချင်ပါ रे အဲ့ဒီအထက်ကမှကျမ်းစာကိုကျမ်းစာနဲ့ပြန်ပြီးတော့ဥပမာယူမယ်ဆိုရင်တော့ယောမဩဝါဒစာမှာယောမအသင်းတော်စီတို့တမန်တော်ကြီးရှင်ပေါလုဖော်ပြခဲ့တဲ့အချက်တွေဟာအရေးကြီးလာတယ်လို့ကျွန်တော်ဆိုချင်ပါ रे ယောမဩဝါဒစာအခန်းကြီး1အငယ်1နဲ့2မှာအခုလိုတွေ့ရခြင်းပါသူတစ်ပါးကိုစစ်ကြောစီရင်တတ်တော်သူတင်သည်ကိုအပြစ်ကိုမဖုံးနိုင်ရာအကြောင်းမူကားတင်သည်စစ်ကြောစီရင်သောအမှုကိုပင်ကိုယ်တိုင်ပြုသည်ဖြစ်၍သူတစ်ပါးကိုစစ်ကြောစီရင်သည်တွင်ကိုယ်အပြစ်ရှိကြောင်းကိုစီရင်ဆုံးဖြတ်ရာရောက်၏ဘုရားသခင်သည်ထိုသို့ပြုသောသူတို့ကိုစီရင်တော်မူခြင်းအရာသည်တမာတရားနှင့်ညီသည်ကိုငါတို့သိကြ၏တဲ့တနည်းအားဖြင့်ကတော့ကိုယ်တိုင်ကမဟုတ်တာလုပ်ပြီးတော့သူများမဟုတ်တာလုပ်တာကိုတော့တွားပြီးတော့အပြစ်စီရင်နေဆိုတဲ့လူမျိုးကိုအဖဖျားသခင်မကြိုက်ဘူးဒီသဘောပါပဲဆက်ပြီးတော့အဲ့ဒီယောမဩဝါဒစာမှာပဲဖော်ပြလိုက်တာဟာကြံနေပါသေးတယ်ထို့သောသောအမှုကိုကိုယ်တိုင်ပြုလျက်ပင်သူတပားပြုသည်ကိုစစ်ကြောစီရင်တော်သူသင်သည်ဖျားသခင်စီရင်တော်မူခြင်းနှင့်လွတ်မြည်ဟုထင်မှတ်သလားဖျားသခင်ဤကျေးဇူးတော်သည်သင်ကိုနောင်တလမ်းသို့သွေးဆောင်သည်ကိုမသိမမှတ်ဖေကျွဲဝစွာကျေးဇူးပြုတော်မူခြင်းသီးခံတော်မူခြင်းစိတ်ရှည်တော်မူခြင်းတို့ကိုမထီမဲ့မြင်ပြုသလောတဲ့မိခာအနာဂတိကျမ်းအခန်းကြီး3အငယ်1ဟာအခုလိုဆက်လက်ဖော်ပြပါတယ်သူစရိုက်ကိုမုံ၍ဒုစရိုက်ကိုနှစ်သက်လျက်သူတစ်ပါးအရေး၌၎င်းအယိုး၌ကတ်သောအသားကို၎င်းဆွဲယူလျက်တဲ့ဟောမတရားသောတရားသူကြီးတို့လုပ်ပုံအချို့တို့ကိုစပြီးတွေ့ရပြီဣဒရီလမင်းမျိုးယေပရောဟိတ်မင်းမျိုးနဲ့တရားသူကြီးမျိုးများအကုန်အကျုံးဝင်နေပြီ။လောကအာဏာကိုအလွဲသုံးစားပြုလုပ်မှုကြီးဖြစ်နေပြီဆိုတာကိုဖော်ပြသွန်သင်ပေးလိုက်ပါရစေ။သူစရိုက်ကိုမုံတယ်၊ဒုစရိုက်ကိုနှစ်သက်တယ်တဲ့။အဲ့ဒီတကြောင်တဲ့ကိုအကျဲချဲ့မယ်ဆိုရင်တော့ဒုစရိုက်ဆိုတာတွေဟာအရေးအတွက်နဲ့ရေးချလို့တောင်မှကုန်နိုင်ပွဲမရှိပါဘူး။ဒါပေမဲ့ဘုရားသခင်အနေနဲ့အဓိကထားဖော်ပြပေးလိုက်တာကတော့သူတစ်ပါးဤအရေးကို၎င်းသူတို့ဘာဤအယိုး၌ကတ်နေတဲ့အသားကို၎င်းဆွဲယူပါလေတဲ့ကျွန်တော်ကြားပုခဲ့တဲ့ဆိုယူစကားတွေတဲ့မှာနူယာဝဲဆွဲလဲရသခုထောင်အဲ့ဒီစကားရှိပါလေပြီးတဲ့နောက်ကန်ဆိုးမသွားရမိုးလိုက်လို့ရွာဆိုတာလည်းရှိပါလေပြီးတော့သူများအဆင်းမှာဘိမ့်တက်ပေးလိုက်တယ်လို့စီထိုးပေးလိုက်တယ်လို့ရေနစ်တဲ့လူကိုဝါကူလို့ထိုးလို့ရှေ့နေငှားလိုက်ခါမှထောင်သုံးကကြတယ်ဆိုတာမျိုးတွေရှိပါလေအခုဖော်ပြတာတွေနဲ့နီးစပ်တာတွေကိုကျွန်တော်ပြောရခြင်းပါအယိုးပေါ်အရေးတင်ဖြစ်နေတဲ့ဒုက္ခသည်စီကရှိသမျှအဲ့ဒီအသားအရေးလေးကိုပဲလက်ကြံလေးကိုပဲဆွဲပြီးတော့မညာမတာရက်ဆက်တယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်အင်္ဂလိပ်လိုပြောရရင်တော့ whipping the pale horse သွေးဆုပ်နေတဲ့မြင်းကြီးကိုကြာပွတ်နဲ့ရိုက်တယ်ဆိုတဲ့အပြုအမူမျိုးကိုဆိုလိုခြင်းပါမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဣတရီလာလူအဖွဲ့အစည်းအတွင်မှတစ်ဖက်ဆောင်းနေအနိုင်ကျင့်မှုတွေဟာရှိနေပြီအာနာရှိသူဟာပြည်သူလူထုကိုလေဘေးညှက်တယ်လို့အနိုင်ကျင့်နေပြီဆိုတာကိုဖော်ပြပေးလိုက်ပါ रे မိ쇠တို့အနေနဲ့တော့ဘယ်လိုခံယူကြမယ်မဆိုနိုင်ပါဘူးအခုကမ္ဘာနိုင်ငံကြီးမှာလှည့်ကြည့်လိုက်ရင်တိုင်းပြည်နဲ့လူမျိုးတွေကောင်းစားကြတယ်ချမ်းသာကြွယ်ဝကြတယ်ငြိမ်သက်သာယာဝပြောတယ်ဆိုတာတွေဟာရေပုံရအားဖြင့်ပြောလိုက်ရရင်တော့ရေပုံရအားဖြင့်ဝေဖန်ကြရင်တော့စနစ်တူဝါဒတို့မူတို့ဆိုတာတွေကိုထည့်ပြီးပြောကြမှာအကန့်အမှန်ဖြစ်ပါ रे အမှန်ကတော့စနစ်တို့မူတို့ဝါဒတို့သည်အခရာအရှင်မဟုတ်အဲ့ဒီသက်ဆိုင်ရာနိုင်ငံရေးခေါင်းဆောင်တွေတိုင်းပြည်ခေါင်းဆောင်တွေအဖဖျားသခင်ကိုချစ်ကြောက်ယိုသိခြင်းရှိမရှိတမာတရားနီလန်းကြကြကိုလူအဖွဲ့အစည်းကိုအုပ်ချုပ်နိုင်စွမ်းရှိမရှိ ကိုကျိုးစွန့်နိုင်ခြင်းရှိမရှိမေတ္တာစေတနာနဲ့အနစ်နာခံနိုင်စွန့်ရှိမရှိဆိုတဲ့အချက်တွေပေါ်မှာမူတည်လိမ့်မယ်လို့ကျွန်တော်တင်ပြရသောတမန်ကျန်အဖွဲ့ကတော့ဝိညာဉ်အမြင်နဲ့ပြတ်သားစွာခံယူမိပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တင်ပြရသောတမန်ကျန်ကိုရေးသားပြုစုသူဒေါက်တာမက်ဂီရဲ့မေဂွန်ကလေးတစ်ခုကတော့ကိုမိသားစုကိုသားမယားနဲ့ကိုအိမ်ယာအပေါ်မှာတောင်မေတ္တာမထားနိုင်တဲ့လူမျိုးပြည်သူအပေါ်မှာမေတ္တာထားနိုင်ပါမလားတိုင်းပြည်အပေါ်မှာမေတ္တာထားနိုင်ပါမလားဆိုတဲ့မေဂွန်ပဲဖြစ်ပါတယ်နောက်တစ်ခုကတော့မေတ္တာတရားနဲ့စာနာစိတ်ဆိုတဲ့တရားသဘောရဲ့လေးနဲ့ချင်းကိုလည်းထည့်သွင်းတိုက်တယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွတ်ချင်ပါ रे ဈေးမှာရက်ွက်ထဲမှာလူအဖွဲအစည်းရဲ့နေရာအနှံ့အပြားမှာအတိဒုက္ခအမျိုးမျိုးနဲ့ငတ်ပြတ်နေတဲ့လူတွေနဖူးကချွေချေမကြအောင်လုံနိုင်တာတောင်မှမသေးတမင်းကလေးလောက်သာစားနေရတဲ့လူတွေအများကြီးရှိနေပါ रे ဒူးနေရာဒူးတော်နေရာတော်ဆိုတဲ့အတိုင်းပဲဒီလူတွေကိုအမြဲတမ်းထိတ်ပေါ်တင်ထားရမယ်မြောက်နေရမယ်လို့တော့ကျွန်တော်မဆိုချင်ပါဘူးဒါပေမဲ့ကျင်နာသနာတဲ့တည်းစိကုညီမဆရမယ်လူနှလုံးသားနေရာမှာတော့အဲ့ဒီဒူးနေရာတော်နေရာဆိုတာအရှင်းမရှိဘူးကိုဒီလိုဖြစ်နေကိုသားသမီးဒီလိုဖြစ်နေဘယ်နဲ့လောက်ပါမလဲဆိုတဲ့စာနာခြင်းတရားဟာအလွန်အလွန်အရေးကြီးလွန်းလှတယ်လို့ကျွန်တော်ထင်မိပါတယ်တခါအဲ့ဒီလူလူရဲ့မေတ္တာသဘောဆိုတာဟာလေဒူးနေရာကလူသားနဲ့တော်နေရာကလူသားအပြန်အလှန်တော့အမိသဟဲပြုရလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे ကျွန်တော်ခရိယံယုံကြည်သူတို့ရဲ့အဖွဲ့အစည်းအတွင်းမှာလေဒီအတိုင်းပါပဲအစဉ်အတန်းကွာဟမှုကြီးတွေဆင်းရဲချမ်းသာချမ်းသာမှုကြီးတွေဟာရှိမြဲရှိနေတာပါပဲဒါဟာလူအဖွဲ့အစည်းတို့ရဲ့သဘာဝလေဒါပေမဲ့ခရစ်တော်ဤချစ်ချင်းကိုကိုတို့ခံစားရတဲ့နေရာမှာတော့ကွာဟကြလို့လားမကွာဟပါဘူးကယ်တင်ရှင်ယေရှုဂုံကိုအတူတူခိုလှုံကြရစမြဲပဲဒါကြောင့်အတုံးပြန်ထားရှိရမယ်မေတ္တာစိတ်ထားဟာကွာဟမှုမရှိကြရဘူးအကုန်လုံးတို့ဟာကယ်တင်ရှင်သခင်ကိုစိတ်စိတ်မျှော်ကြည့်ရင်းနဲ့မေတ္တာသဘောကိုအချင်းချင်းအတွင်မှဆောင်ယူရှင်သန်သွားကြရပါလိမ့်မယ်မိခာအနာဂတ်ကျမ်းအခန်းကြီး3အငယ်3နဲ့4ကိုအငယ်1နဲ့တွဲဖက်ပြီးတော့တင်ပြပါရစေသူစရိုက်ကိုမုံ၍ဒုစရိုက်ကိုနှစ်သက်လျက်သူတစ်ပါးအရေကို၎င်းအယိုး၌ကတ်သောအသားကို၎င်းဆွဲယူလျက်ငါလူတို့၏အသားကိုစားလျက်အရေကိုခွာလျက်အယိုးတို့ကိုချိုလျက်ဟင်းအိုး၌ချက်သောသားတွေအိုးကင်း၌ပြုတ်သောအမဲသားကိုပြုတ်ကဲ့သို့အယိုးအသားကိုဆင်းလျက်နှင်ပင်သင်တို့သည်ထာဝရဘုရားကိုအော်ဟစ်ကြတော်လေနားထောင်တော်မမူဒုစရိုက်ကိုပြုတ်ကြသည်နှင့်အညီထိုကာလ၌မျက်နှာတော်ကိုလွှဲတော်မူလိမ့်မည်တကယ်ကိုအော်နှလုံးနာလောက်ဖွယ်လူသားစားအဆင့်အထိမရောက်ရောက်အောင်ဆွဲယူဖို့ပြသွားခြင်းပဲကျွန်တော်ရင်ထဲမှာတော့ပြီးခဲ့တဲ့နှုတ်ကပတ်တော်သင်ခန်းစာတွေကနေတဆင့်ကျွန်တော်တို့ရယူခဲ့ရတဲ့သင်ခန်းစာတစ်ခုဖြစ်တဲ့လူလူချင်းချစ်ချင်းမေတ္တာကင်းမဲ့မှုကိုကျင့်ဖန်များစွာမှလူသက်မှုကြီးအဖြစ်နဲ့တောင်းမှခိုင်းနှိုင်းတာတဲ့တောင်းမှအခုမိခါရဲ့ဖို့ပြချက်တွေဟာပို့ပြီးတော့ပြီးပြင်းအောင်ဖို့ပြနိုင်စွန်းရှိတယ်လို့ခံယူမိပါတယ်ဟုတ်ပါတယ်အတိတ်တည်းအလင်ကာလို့ဆိုခြင်းရင်ဆိုအပေါဆောင်မှုအကျယ်ချဲ့မှုလို့ပြောခြင်းရင်လည်းပြောကြစာပေအထုံးအဖွဲ့အနေနဲ့ဒီသဘောတရားမျိုးဆိုရင်လည်းဒါဟာပြည့်ပြစ်တာပါပဲအဲ့ဒီလိုအပေါဆောင်မှုအကျယ်ချက်မှုအတိတ်တရားအလင်ကာလို့ဆိုခြင်းဆိုရမယ်အခုအပိုင်းဖော်ပြချက်ထဲကအနှစ်သာရကတော့မေတ္တာကင်းမဲ့ခြင်းသည်အလွန်ကြီးလေသောအပြစ်ကြီးဖြစ်သည်ဆိုတဲ့တမန်တော်ကိုဖော်ပြလိုခြင်းပါမိတ်ဆွေတို့တရှင်အပေါင်းတို့မဝေးသေးတဲ့ရှင်ယောဟန်ဩဝါဒစာရှင်ယာကုပ်ဩဝါဒစာတို့မှာယုံကြည်ခြင်းတရားဟာမေတ္တာတရားနဲ့ဆက်နွယ်နေတယ်မေတ္တာတရားဟာလက်တွေ့အကျင့်နဲ့ပူးတွဲနေတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေကရှုထောင့်ပေါင်းများစွာကနေလေ့လာခဲ့ကြပြီးပါပြီ။အဲ့ဒီမေတ္တာတရားရဲ့နည်းနည်းကျေပြန့်ခြင်းသဘောကိုလေကောရိန္သုဩဝါဒစာအခန်းကြီး73မှာကတည်းကရှင်ပေါလုဖော်ပြပေးခဲ့တာဟာစိတ်လှုပ်ရှားစရာအလွန်ကောင်းလှပါတယ်။မေတ္တာသည်အရာခတ်သိမ်းကိုဖုံးကွယ်နိုင်တယ်။လူတွေကအကောင်းဆုံးဆိုတဲ့အရာတွေတက်ပို့ပြီးတော့လိုအပ်တယ်အရေးကြီးတယ်ဆိုတာကိုအဲ့ဒီကောရိန္သုဩဝါဒစာမှာတင်စားထားပါတယ်။အဲ့ဒီလောက်အထိမြင့်မတ်လှတဲ့မေတ္တာတရားရဲ့တောင်းဆိုတဲ့တောင်းတော်ကြီးကိုသာမန်လူနှလုံးသားဟာတက်နိုင်လောက်အောင်အင်အားမရှိနိုင်ပါဘူးခရစ်တော်ဤချစ်ချင်းမေတ္တာတရားကိုခံယူတန်ရှင်သောဝိညာဉ်တော်ဤတွန်းအားဖြင့်သာလျှင်အဲ့ဒီတောင်းတော်ဘောကိုတက်နိုင်ကြရမှာပါမိတ်ဆွေအပေါင်းတို့ခမညာရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး3အတွင်မှာကျွန်တော်တို့ကိုရှင်ယောဟန်ဟာအခုလိုဆိုထားခဲ့ပါတယ်ညီအကိုတို့လောကီသားတို့သည်တင်တို့ကိုမုန်းတော်လဲအံ့ဩခြင်းမရှိကြနှင့်ငါတို့သည်ညီအကိုချင်းတို့ကိုချစ်သောကြောင့်သေခြင်းမှအသက်ရှင်ခြင်းသို့ကိုကူးမြောက်သည်ကိုကိုသိရကြ၏ မိမိညီအကိုကိုမချစ်သောသူသည်သေခြင်း၌တည်၏တဲ့ဟုတ်ပါတယ်ဒါကြောင့်မလို့လဲအဲ့ဒီရှင်ယောဟန်ဩဝါဒစာပထမစာဆောင်ဟာအငယ်၁၈ကျတော့အခုလို့ဆက်လက်ဖော်ပြပေးလိုက်ပြန်ပါတယ်အကျဉ်သူသည်လောကီစည်းစိမ်ဥစ္စာရှိလျက်ပင်မိမိညီအကိုဆင်းရဲခြင်းကိုမြင်၍သနာခြင်းဂယုဏစိတ်ကိုချုပ်တည်၏ထိုသူ၌ဘုရားသခင်၏မေတ္တာတော်သည်အဘယ်သို့တည်မီနည်းတဲ့မိတ်ဆွေတို့တရှင်အပေါင်းတို့အဲ့ဒီရှင်ယောဟန်ရဲ့ဩဝါဒစာမှာပဲအခန်းကြီး၄အငယ်၈၈တို့ရဲ့ဖော်ပြချက်တွေဟာလေအလွန်ထိရောက်တယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်အဖဖခင်နှင့်၎င်းခရစ်တော်နှင့်၎င်းမိသဟာယဖွဲ့ခွင့်ရရှိထားတဲ့အသင်းတော်အဖဤအိမ်တော်ဆိုတဲ့မေတ္တာအထုံးအဖွဲ့ကြီးမှာကိုတို့ဟာယုံကြည်ပါတယ်လို့သာပြောနေကြတယ်အမှန်တကယ်ပါဝင်မှပါဝင်ကြရဲ့လားယုံကြည်ပါတယ်တရားတွေကျင့်ပါတယ်ပိုက်ဆံရှိလို့အများကြီးလှူပါတယ်ကျမ်းစာတွေကိုအလွတ်ရပါတယ်ဆိုတိုင်းကောအဲ့ဒီအိမ်တော်သားဘဝဟာလုံမှလုံကြုံရဲ့လားအိမ်တော်သားလက်မှတ်ကလေးတော့ရထားပါရဲ့ဤချစ်ချင်းမေတ္တာအဆောက်အအုံကြီးနဲ့ကိုဟာထိုက်ထိုက်တန်တန်မှရှိပါမလားတန်ဖိုးမှတန်တန်ရရတန်ဖိုးရှိရှိမိသားစုဝင်တဦးဖြစ်မှဖြစ်နိုင်ပါမလားဆိုတဲ့အချက်တွေကိုအများကြီးစဉ်းစားနိုင်လောက်အောင်ဖော်ပြသွားခဲ့ပါတယ်ချစ်သူတို့ငါတို့သည်အချင်းချင်းချစ်ကြဂုံအံ့အကြောင်းမူကားချစ်ချင်းမေတ္တာသည်ဖျားသခင်နှင့်ဆက်ဆိုင်၏ချစ်တတ်သောသူမည်သည်ကားဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်ဖျားသခင်ကိုသိသောသူလည်းဖြစ်၏ချစ်ချင်းမေတ္တာမရှိသောသူသည်ဖျားသခင်ကိုမသိအကြောင်းမူကားဖျားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏တဲ့အဲ့ဒီကျမ်းအခန်းကြီး၄ရဲ့ဤကုန်းအငယ်20နဲ့21တို့ကြတော့အလွန်လေးနက်တဲ့သတိပေးခြင်းနဲ့အတူရှင်ယောဟန်ဟာသူ့ရဲ့ချစ်ချင်းဩဝါဒကိုအနှစ်ချုပ်ပြီးတော့ရှင်းလင်းဖော်ပြပေးခဲ့ပါတယ်။တစုံတယောက်သောသူကငါသည်ဖျားသခင်ကိုချစ်၏ဟုဆိုလျက်ပင်မိမိညီအကိုကိုမုန်းလျင်ထိုသူသည်မှုသာကိုသုံးသောသူဖြစ်၏။မိမိမြင်ရသောမိမိညီအကိုကိုမချစ်လျင်မမြင်သေးသောဖျားသခင်ကိုအဘယ်သို့ချစ်နိုင်မည်နည်း။ဖျားသခင်ကိုချစ်သောသူသည်မိမိညီအကိုကိုချစ်ရမည်ဟုသောပြည့်ညတ်တော်ကိုငါတို့သည်ခရစ်တော်ထံ၌ခံရကြပြီတဲ့ကြားရတဲ့အတိုင်းပါပဲနော်ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေက PhD သင်ယူညွှန်တန်းမှာပါတဲ့ theory အရှင်းမဟုတ်အဘိဓမ္မာတရားမဟုတ်ကမ္ဘာထိပ်တန်းအဖွဲ့အစည်းကြီးတွေထဲမှာထည့်သွင်းပြထန်းထားတဲ့ပရိညာလည်းအရှင်းမဟုတ်ပါဘူးခရစ်တော်ကိုယ်တော်တိုင်လူစားတိကိုခံယူစဉ်အချိန်သူချစ်တဲ့အသင်းတော်တို့မကြာခင်ပေါက်ဖွားလာတဲ့အချိန်မှာဒီချစ်ချင်းမြတ်တာဆိုတဲ့ဝိညာဉ်ပဂရိရဲ့အကျိုးကျေးဇူးကိုမဖြစ်မနေယုံကြည်သူတို့ယူဆောင်သွားကြရလိမ့်မယ်ဆိုပြီးတော့တပည့်တော်တွေကိုသင်ပေးလိုက်တဲ့အရာအဲသင်ပေးတဲ့ဆိုရင်တောင်မှမလုံလောက်သေးဘူးထင်ပါလေလက်တွေ့ကိုတော်တိုင်ကျင့်သုံးပြီးတော့အမိန့်ချပေးလိုက်တဲ့အရာပါအဲ့ဒီလိုချစ်ချင်းမြတ်တာတွေခေါင်းပါနေတဲ့ဣတရီလအဖဖခင်သခင်နဲ့သိပ်ပြီးတော့အလန်းကွာသွားပြီပေါ့သောသောကကျွန်တော်တင်စားခဲ့တဲ့မေတ္တာတောင်တော်ဘောကိုတက်နိုင်ဖို့ဝေလာဝေးအဖဖျားသခင်ကိုကြောခိုင်းထားတဲ့အခါကျတော့အဲ့ဒီတောင်ကြီးရှိမှန်းလို့တောင်မှမသိရှိမှန်းတောင်မှရှိလို့ရှိနေမှမသိအပြစ်ကနိုင်တော်ကြီးတဲမှာပဲအမောဆုစရာတွေဖြစ်ကုန်ပြီသင်တို့သည်ထာဝရဖျားကိုအဟစ်ကြတော်လေနားထောင်တော်မမူဒုစရိုက်ကိုပြုကြသည်နှင့်အညီထိုကာလ၌မျက်နှာတော်ကိုလွှဲတော်မူလိမ့်မည်တဲ့ကိုကိုဖျားသခင်ကအာနာရီအကြီးအကျယ်ပေးထားတယ်ပိုက်ဆံတွေလေတောက်တောက်လေပေးထားတယ်။အခြေအနေကောင်းတွေကိုလည်းအများကြီးပေးထားတယ်။လူအဖွဲအစည်းကြီးကိုထိန့်ကွပ်ဖို့ပေါ့။အဲ့ဒီလိုထိန့်ကွပ်ဖို့ဘုရားသခင်အခွင့်ပြုတယ်ဆိုရင်ကိုယ့်ဘက်မှာဘလောက်တောင်မှဘုရားသခင်ရှိတယ်။တစ်ဖက်ကလှည့်ပြီးစဉ်းစားလိုက်ရင်လေအုတ်ချုပ်ခံရသူလူအဖွဲအစည်းကြီးဟာလေဘုရားသခင်အမိန့်တော်နဲ့ဘလောက်ကြည့်အောင်တောင်မှဒီအာနာရှင်အဖွဲအစည်းကိုဘလောက်ကြည့်ဦးစားပေးရတယ်။သူတို့အုတ်ချုပ်မှုကိုဝန်ခံရတယ်။သူတို့ကိုယုံကြည်လေးစားကြရတယ်ဆရာတွေကလည်းတစ်ဖက်ကပြန်ပြီးတော့စဉ်းစားကြည့်ပါ။အဲ့ဒီအုတ်ချုပ်သူအာနာရှင်လူဒန်းစားဟာမဟာအခွင့်ဒုက္ခံလူဒန်းစားပဲ။တနည်းအားဖြင့်အဖဖျားသခင်ပေးထားတဲ့အခွင့်ဒုက္ခံလူဒန်းစားပေါ့။ယောမဩဝါဒစာအခန်းကြီး73ရဲ့အစပိုင်းတွေကိုကြည့်ပါ။အစိုးရသောမင်းအာနာဆက်၏အုတ်ဆိုးခြင်းကိုလူတိုင်းဝန်ခံစေ။အကြောင်းမူကားဖျားသခင်၏အခွင့်မရှိလျင်မင်းအာနာဆက်မရှိအာနာဇေရှိသမျှသည်ဘုရားသခင်ခံထားတော်မူရာဖြစ်သည်ထို့ကြောင့်မင်းအာနာကိုဆံသောသူသည်ဘုရားသခင်စီရင်တော်မူရာကိုဆံသောသူဖြစ်၏ထို့သောဆံသောသူသည်ရာဇဝတ်ကိုခံရမည် မင်းမူကားကောင်းသောအကျင့်ကိုကျင့်သောသူကြောက်ဖို့ဖြစ်သည်မဟုတ်မကောင်းသောအကျင့်ကိုကျင့်သောသူကြောက်ဖို့ဖြစ်၏မင်းအာနာကိုမကြောက်ဘဲနေခြင်းသလားကောင်းသောအကျင့်ကိုကျင့်လော့ကျင့်လျင်မင်းအာနာကြောင့်ချီးမွမ်းခြင်းကိုခံရလိမ့်မည်မင်းသည်ကားသင်အကျိုးအလိုငှာဘုရားသခင်အစီကံဖြစ်၏မကောင်းသောအကျင့်ကိုကျင့်လျင်ကြောက်ချင်းရှိစေလော့အကြောင်းမူကားမင်းသည်အချီးနှီးဓာတ်ကိုဆောင်သည်မဟုတ်မကောင်းသောအကျင့်ကိုကျင့်သောသူတို့ကိုအပြစ်တရားစီရင်၍ရာဇဝတ်ပေးပိုင်သောသူသည်ဟုသောဘုရားသခင်၏အစေခံဖြစ်သည်တဲ့ရှင်းနေတာပါပဲနော်အေးအခုကျတော့အထက်စီးကဆိုပြီးတော့မေတ္တာတွေလုံးဝကင်းပြောက်ကုန်တယ်အလွန်အကျွံတွေလုတ်ကုန်တယ်သူများမျက်ရည်ပေါက်ကြီးငယ်ကြမှာကိုကသမင်းစားကောင်းနေဆိုရလူမျိုးတွေဖြစ်ကုန်ပြီမေတ္တာပြောက်တယ်တစ္ဆာဖောက်တယ်ဂယုဏကင်းမဲ့တယ်ကြမ်းကြုတ်တယ်ကိုရကိုယူတခုပဲသိတယ်ဘသူသေးသေးငတိမာပြီးရော်ရီလျှောက်လုတ်တယ်အဲ့ဒီမှာတင်အကုန်လုံးကိုယူကာယရီဖြစ်ကုန်ပြီမဖြစ်လဲဆိုတော့သူတို့တဲ့အတိုင်းအဆမရှိအာနာပြင်းထန်တဲ့ဘုရားသခင်နဲ့တွေ့ရပြီမဟုတ်ဘူးလားဣဒရီလာအဖို့ဆိုရင်အာရှုရီတွေလာကုန်ပြီလေလာရာတောင်ကြီးရောမဟုတ်ဘူးနော်ဒုတ်တီဓာတ်တွေလှန့်နေနေလာတာဟုတ်တယ်အဲ့ဒီဒုတ်တီဓာတ်တွေလှန်တန်တွေဆိုတာဟာလေဟေရှာယရဲ့အဆိုအတိုင်းဆိုရင်အဖဖျားသခင်ကိုတော်တိုင်ကမင်းတို့ယူသွားပြီတော့အဲ့ဒီဣသရီလာတွေကိုရိုက်ဆန်းငါခွင့်ပြုတယ်ဆိုပြီတော့ခွင့်ပြုလိုက်လို့ဟိုကအခွင့်ရတာအမှန်တော့အဲ့ဒီအာရှုရီဆိုတဲ့ Assyrians လူမိုက်တွေကလည်းသူတို့ကိုသူတို့အဟုတ်မှတ်ပြီတော့အထင်ကြီးနေကြတယ်ဖျားသခင်ပေးလို့အောင်နိုင်ခွင့်ရတယ်ဆိုတာကိုသူတို့သဘောမပေါက်ဘူးဖျားသခင်ကိုကိုးကွယ်ရကောင်းမှန်းလဲသိတဲ့လူတွေမဟုတ်ခဲ့ဘူးအဲ့ဒါနဲ့ပဲအချိန်မတန်သေးတဲ့ယူရာပြည်ကိုပါသွားပြီတော့ခြေဦးလှည့်လိုက်တာလीလောဘစောကပ်ပြီးတော့ရမ်းလိုက်တာလေဖျားသခင်ကအခွင့်မပေးတဲ့အရာမှဆိုတော့တကယ်တက်လုံးပြောက်ပြီးတော့ဘယင်ပါသေးတဲ့ဘဝအထိဆက်ရောက်သွားခဲ့ရတယ်ဆရာတွေးဟာမငင်းနိုင်တဲ့သမိုင်းတွေပါပဲထားပါတော့ဣသရေလကိုနှိပ်စက်ဖို့အာရှုရိတွေကိုအဖဖျားသခင်အခွင့်ပေးခဲ့တယ်ဆိုရကိုဟေရှာယအနာဂတ်တိမှာတက်သေးခံထားပါတယ်ဟေရှာယအနာဂတ်တိကျမ်းအခန်းကြီး30အငယ်9နဲ့6တို့ကိုပြန်ပြီးတော့ကြည်ပါအာရှုရိလူသည်အမင်္ဂလာရှိ၏ငါအမျက်ဤလန်တန်ဖြစ်ဤသူကင်သောတောင်ဝေးသည်ငါဒံပေးเสียဖို့ဖြစ်ဤအတ္တမလူမျိုးရှိရာသို့သူကိုငါစေလွှတ်မည်ငါအမျက်ခံရာလူစုကိုလူယူဖြစ်စီ၍လမ်း၌ရှွန့်ကိုကဲ့သို့ကြော်နှင်းစေခြင်းဟာသူကိုငါမှားထားမည်ရှင်းနေမဟုတ်ဘူးလားလန်တန်တို့တောင်ဝေးတို့ကိုအဲ့ဒီအာရှုရိလက်ထဲထည့်ပြီးတော့အတ္တမလူမျိုးဆိုတဲ့ဣတရီလာရှိရာကိုစေလွှတ်ခြင်းငါအမျက်ခံရလူစုဆိုတဲ့ဣသရေလကိုလူယူဖြစ်စီဖို့အမိန်ပေးခြင်းပဲဒါပေမဲ့အဲ့ဒီကြမ်းတင်းမှာပဲမပြီးသေးပါဘူးနော်ဆက်လိုက်တာကလေးကတော့အာရှုရိရဲ့အကျင့်ရုပ်ပုံကလေးကိုပါနည်းနည်းလေးထည့်ပြီးတော့မိတ်ဆက်ပေးလိုက်သေးတယ်သို့တော်လည်းသူသည်အခြားသောအကျံအခြားသောအလိုရှိ၏သူသည်ဖြစ်စီ၍များစွာသောလူမျိုးတို့ကိုပယ်ရှင်းခြင်းဟာအလိုရှိ၏ကဲအဖရဲ့အကျံအစီတော်တွေစီရင်တော်မူချက်တွေဆိုတာများဟာဘလောက်အကြီးနည်းနည်းကျပြန့်တယ်အံ့ဩပွေဖြစ်တယ်စဉ်းစားလို့ကုန်နိုင်ပွေမရှိဆိုတာတွေကိုကျွန်တော်တွေ့နေရပါပြီအခုဣသရေလခေါင်းဆောင်ပိုင်းတွေအကုန်လုံးဖျားသခင်ဟာမိခါမှာတဆင့်ပြောတယ်သင်တို့အော်ဟစ်တော်လေထားဝဲရဖျားနာမထောင်ဒူးစရိုက်တို့နဲ့အညီသင်တို့ဖြစ်နှစ်ပြီးတော့အော်တဲ့တိုင်အောင်ငါမျက်နှာလွှဲတော်မူနေမယ်တဲ့အေယာမသင်ခန်းစာကြီးပါဖျားသခင်ကဲတော်မူပါMay God be with us. May God help us. ကျွန်တော်တို့ဗဇက်တွေကကြိမ်ဖန်များစွာထွက်ကြပါတယ်နော်။တင်ပြရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာမက်ဂီရဲ့အဖြေကတော့အမေရိကန်ရဲ့အနောက်နိုင်ငံတွေမှာရဲ့တဆိတ်ရှိရင်ဂျီဇက်ဆိုပြီးတော့ထပြီးတော့ဩကြတာ။ခက်ခနဲရှိတိုင်းဘုရားသခင်ကိုအဲ့ဒီလို May God help us ဆိုပြီးတော့ပြောကြတာတွေဟာတန်တကြတာတွေဟာမချေမငန်တောင်နိုင်လွန်းလှတယ်။မဖွဲမရတောင်ဖြစ်လွန်းလှတယ်လို့သူခံယူမိတယ်။ဒါရီအစ်မှန်သောနှလုံးသားနဲ့နောင်တကလာခြင်းမဟုတ်ပောက်လွတ်ပဲစားပါဇက်ကနေလာတာတစ်ချိန်လုံးညစ်ညစ်ပတ်တီးပြောစော်ကားမော်ကားတွေလုတဲ့ပါဇက်ပေါက်တီးကနေပြီးတော့အဲ့ဒီယုံရင်ချင်းနဲ့မယုံမဆွဲဒေါသရသနဲ့မကင်းတဲ့ရေရွတ်မှုတွေပဲလို့သူကဝေဖန်လိုက်ပါတယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဒေါက်တာမက်ဂီအနေနဲ့ကတော့လေပိတ်တော့အဲ့ဒီလူဖျားတတာတွေကိုမကန့်ကွက်တော့မကန့်ကွက်ရဲရှာပါဘူးဘာဖြစ်လဲဆိုတော့ဖျားဆိုတဲ့ဝေါ်ဟာရလေးကပါနေတယ်မဟုတ်ဘူးလားအဲ့တော့အာနာရေနောက်ပြော့ကြောက်လဲကြောက်တယ်တော်ကြဆွဆွရွရွဆိုသလိုအဖဖျားသခင်ကနာညောင်းလိုက်မယ်ဆိုရင်ကို့အမှပြန်ပြီးတော့အပြစ်ဖြစ်နေမှလဲစိုးရတယ်လို့သူကဖော်ပြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေ အခုလောလောဆယ်မိခါတို့ရဲ့အနာဂတ်ပြုတ်နေခြင်းမှာတော့အဖဖျားသခင်ဟာလူအဖွဲ့အစည်းကိုပြက်ပြက်သားသားပဲပြောလိုက်ပါတယ်ငါမျက်နှာလွှဲနေမယ်တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာကျွန်တော်ကျမတို့ရှင်တန်ရာဒီကနေ့အချိန်ကာလမှာတော့အဲ့ဒီရှေးခေတ်လူအဖွဲ့အစည်းကိုဆက်သွယ်သတိပေးတာမျိုးတပုံစံတည်းတွက်လို့မရပါဘူးဘဖြစ်လဲဆိုတော့နှုတ်ကပတ်တော်ဟာကျွန်တော်အတွက်အသက်တာလမ်းညွန်အဖြစ်တည်ရှိနေပြီးသားဖြစ်လို့ပါမှန်ပါ रे ဂျေဇုနဲ့ဂယုနာတော်ဟာအလျံပဲတည်ရှိလျက်ရှိနေပါ रे မေတ္တာတော်အနန္တအဖြစ်ကယ်တင်ခြင်းအမှုကိုပြုနေပါ रे ခရစ်တော်ဤနာမတော်အဖြစ်လူသားတို့ကိုကယ်တင်ရန်သင်သိရသောသမာကျမ်းမှတဆင့်အသိပေးလျက်ရှိနေပါ रे အထူးသဖြင့်မိခာအနာဂတ်မှတဆင့်လူအဖွဲ့အစည်းရဲ့ခေါင်းဆောင်အကုန်လုံးသတိရစေဖို့ရန်အတွက်ဗျာဒိတ်တော်ကိုအဖဖျားသခင်ချမှတ်ပြီးလျက်ရှိနေပါ रे ။အိုးယာကုပ်အမျိုးမင်းဣသရေလအမျိုးသူကြီးတို့နားထောင်ကြပါလော့။သင်တို့သည်တရားသဖြင့်စီရင်ခြင်းအမှုကိုနားလေအပ်သည်မဟုတ်လော့တဲ့
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တရတော်တမချန်းစီစဉ်ဖြစ်ပါ रे ။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယတမချန်းရဲ့ဓမ္မဟောင်းချမိုက်တဲ့ကမိခာအနာဂတိချန်းအခန်းကြီး3အခန်းငယ်5ကနေအခန်းငယ်9အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။